ချစ်ပရိသတ်များရှင်စစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်အတွင်းမှာကိုယ်အိမ်ထဲမှာနေရင်တနက်ကြီးစံသင့်တေဆုံးသူတွေပါဝင်တေဆုံးသူပေါင်း2000ကျော်ရှိနေပါတယ်ရွာအဆက်ကရာတော့တဲ့ခဏသွားချိန်ရှိတဲ့အိမ်လေးပြာကျသွားသူတွေပါဝင်မီးရှို့ဖျက်ဆီးခံရတဲ့အိုးအိမ်အဆောင်ဦးပေါင်းကပြီးခဲ့တဲ့ဇွန်လအထိ2000ကျော်ရှိနေတယ်လို့သူတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့ ISP မြန်မာကဇွန်လ2ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ဒီနယ်နဲ့အတိုင်းအတော်များများဟာစစ်မြေပြင်နဲ့မီးလောင်ပြင်ဖြစ်ခဲ့ရပါပြီ။မြမပြည်မှာတိုင်းရင်းသားဒေသတွေစစ်မြေပြင်ဖြစ်ခဲ့ရတာကတော့ဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်ပါတယ်။ဒါပေမဲ့အေးအေးချမ်းချမ်းရှိခဲ့တဲ့ဒေသတွေမှာလွတ်လွတ်လပ်လပ်ရှားဖွေစားတောက်နေထိုင်ရာကနေစစ်ဗိုလ်ချုပ်တယောက်ရဲ့ဆုံးဖြတ်ချက်နဲ့အမိန့်တစ်ခုကြောင့်လပိုင်းအတွင်ရန်ငွေတွေကြာရောက်သွားရတဲ့နေစရာမရှိတော့တဲ့အိုးအိမ်မဲ့ဖြစ်သွားရသူပြည်သူတွေမှာတော့အခြေအနေကိုနားမလည်လက်မခံနိုင်အောင်ဖြစ်ကြရပါတယ်။သူတို့ဟာတကယ်ပဲစစ်ပွဲတွေရောက်နေပြီလားလို့ပြည်သူအချင်းချင်းမေးမြန်းနေကြချိန်မှာပဲမြန်မာနိုင်ငံမှာစစ်ဘေးရှောင်သူပေါင်းတသန်းနီးပါးရှိလာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA က2022ခုနှစ်မေလ17ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒီတစ်ပတ်မတူသောချက်ချင်းအစီအစဉ်မှာစိုးရိမ်ထိတ်လန့်ရမှုတွေဝမ်းနဲ့နာကျင်ရမှုတွေမယုံကြည်နိုင်မှုတွေနဲ့အချင်းချင်းမေးခွန်းထုတ်နေရတဲ့ပြည်သူတွေရဲ့ဘဝကိုဖွဲ့ဆိုထားတဲ့ကြံလေးတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။စစ်ပွဲကတကယ်ဖြစ်တော့မှလားဆိုတဲ့ခေါင်းစဉ်နဲ့ရေးဖွဲ့ထားတဲ့စိန့်ခတ်ဆိုးရဲ့ကြံလေးဖြစ်ပါတယ်။ခန်းစားနားဆင်ကြည့်ပါရှင်။စစ်ပွဲကတကယ်ဖြစ်တော့မှလားစစ်ပွဲကတကယ်ဖြစ်တော့မှလားလို့ငါလှုပ်ဖို့ကင်ပဲတယောက်ကိုလှဲ့မိတယ်။ငါကပခုံးဖက်ပေါင်းနေကြငါတကယ်ချင်းတယောက်ကိုပခုံးတွန်းတိုင်ရင်မေးလိုက်တယ်။လွင်ပြင်းလို့ရှေးလျားတိတ်ဆိတ်တဲ့အဖြေကငါစီကိုရောက်မလား။အိမ်ရောက်တော့ထမင်းစားစပွဲပေါ်မှာစစ်ပွဲကတကယ်ဖြစ်တော့မှလားဆိုတာကယင်ရောက်နေတယ်။အမေကမျက်ရည်ဝဲဝဲတက်ပြင်းရှည်ကြီးနဲ့အကိုကြီးကမေးကြော်ကြီးတင်တင်နဲ့အရာဝင်ငန်းကြီးကျန်းစာအုပ်ကိုဖွင့်လိုက်တော့ပညာရှိတို့နှင့်တိုင်ပင်ပြီးမှစစ်ကိုပြုရ၏အကဲပေးနိုင်သောသူများစွာရှိလျင်ဘေးလွတ်တက်ရ၏တဲ့ဟာလေလုယာဟာအားပါလားချိန်မနိုင်ခဲမရလားနှလုံးသားတွေလည်းညောင်းညာလှပါပြီကိုတော့စစ်ပွဲကတကယ်ဖြစ်တော့မှလားလို့ဒါယာရီရဲ့ချရေးတော့ပြန်မလာနိုင်သူတွေရဲ့အမြင်တွေပေါ်လာငါတို့ပြည်တော်လေးဆိုတာနာကျင်မှုတွေကိုထောင်ချထားတာလားနာကျင်စရာတွေကိုအရင်အနည်းများများနဲ့ထူထောင်ထားတာလားဆိုတာငါဟာငါအိမ်နီးချင်းမျက်နှာကိုတော့အားနာစွာကြည်ရတဲ့အခိုက်အတန့်တွေကိုအိမ်မက်တည်မဲ့လို့တကယ်တော့ညလမ်းမီးတွေတောင်အယောင်မမှန်တော့ဘူးစစ်ပွဲကတကယ်ဖြစ်လာမှလားလို့မေးလိုက်တော့ငါပခုံးဖတ်ထားတဲ့ငါဘေးတငယ်ချင်းက AK-47 တလက်ဖြစ်သွားတယ်ငါအိမ်ဘေးကဖြတ်သွားနေကြအကြောင်းသူလေးကတော်လန်ကြီးအတွက်ပေးဆက်သူဖြစ်သွားတယ်ကျွန်တော်လားစစ်ပွဲကတကယ်ဖြစ်တော့မှလားလို့တွေ့တဲ့သူတိုင်းကိုအယူတယောက်လိုလိုက်လိုက်မေးတော့ဝမ်းမနေမနာကျင်မှုသောအိမ်ကမုံညင်းစေကိုရှာယူခဲ့လို့ဗုဒ္ဓကညင်ညင်သာသာပြောရှာကျွန်တော်လက်ထဲမှာတော့အမျိုးကောင်းသားသမီးတို့ရဲ့အမည်နာမတွေနဲ့နှင်းစီပန်းစီကြီးကိုပွေလို့စစ်ပွဲကတကယ်ဖြစ်တော့မှလားလို့တွေ့တဲ့သူတိုင်းကိုလိုက်လိုက်မေးလို့